စိုင်းညွန့်လင်ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်သူညီညာရေးညီလာခံဒုတိယပင်လုံညီလာခံလို့ခေါ်ကြတာပါခင်ဗျာအဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ SNLD ရဲ့သုံးသပ်ချက်ကိုကျွန်တော်ဒီကနေ့ဆွေးနွေးတင်ပြလိုခြင်းဖြစ်ပါတယ်ဆိုတော့ SNLD ဟာဘယ်အခန်းကပါဝင်ခဲ့ရလဲဆိုတာကျွန်တော်တို့လည်းအချင်းချင်းပြောပါခင်ဗျာပထမဆုံ
း SNLD အနေနဲ့နိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းမှုတာဝန်ယူထားပါတယ်ဒီဆိုင်ကျော်ညွန့်ကိုကျွန်တော်ဒီမှာတာဝန်ပေးထားပါတယ်ခင်ဗျာနောက်တစ်ခါပါတီအလိုက်ပေါ်ရရှိတဲ့ကိုယ်စားလှယ်အရေးအတွက်အပြည့်အတိုင်းကျွန်တော်တို့တည့်ရောက်ဖြစ်ပါတယ်တတိယနဲ့ကျွန်တော်အပြည့်ဟောပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့ SNLD ပါတီရဲ့သဘောထားကိုရောဘယ်လိုတင်ပြခဲ့ပါသလဲအခြေရင်းသိရင်ပါတယ်အဲ့ဒါလည်းပဲ
ကျွန်တော်တို့ကတော့အခြေခံကတော့လွန်ခဲ့တဲ့1962ခုနှစ်ပြည်နယ်ပေါင်းစုံဒီလာကငါနေပြီးတော့အလုပ်တော်တူထားတဲ့အခြေလက်တွေအခြေခံပြီးတော့ဗောနော်ဒီနေ့ခေတ်ဒီနေ့အခြေခံနဲ့လျော့နေအောင်တို့တင်ပြခဲ့ပါတယ
်ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ဒီဘုရားအဖြစ်နားလည်ထားရတယ်သဘောထားကွဲလွဲရဆိုတာလဲဒါညှိရမယ်ကိစ္စပေါ့ကြာအဲ့ဒီဟာမှာဥမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေရပါတယ်အဲ့ဒီစနဲ့ပတ်သက်ပြီးတော့ SNL ဒီရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါလဲခင်ဗျာ
သဘောထားကွဲလွဲနိုင်တယ်တော့အများကြီးပါပဲပြီးသွားတဲ့ဤလာကမှာဘာဘကန္တချက်မရှိဘူးနောက်1993လုံးကအမျိုးသားဤလာကလုံးကလို့စာရမ်းကိုတီးဖြတ်ပြီးတော့ပြောခိုင်းတာမရှိဘူးကိုယ်တော်နဲ့ကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့ယူဆတွေအတင်းမျိုးပုံပုံကွဲလွဲပြီးတော့ထွက်လာပါလေ။ဒါတွေပြန်ပြီးတော့မှညှိရမယ့်အခြေအနေပါ။သူလိုလို့ဆင်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူး။နောက်6လမတိုင်ကြီးပါဒါ။ဒါတွေကိုပြန်ပြီးတော့ညှိနေလည်းပြန်လှုပ်ရမယ့်အနေအထားမျိုးရောက်သွားပါလေ
။ဒေါအောင်ဆန်းစုကြည်ရဲ့အဖွင့်မိန်ကွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလိုအပ်ချက်သုံးခုပညာစတိဇွဲလုံးလာဝရီယာနဲ့လုပ်ကြဖို့လိုတယ်လို့သူပြောသွားပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုတာတွေထိုက်တန်ရလာဆက်သဖြင့်ပေါ့လေ။ဒါကမ္ဘာအခြေအနေနိုင်ငံရဲ့တူတက်ဖြစ်ထွန်းတဲ့နိုင်ငံရဲ့အခြေအနေတွေအကုန်လုံးကိုဖြစ်နိုင်မဖြစ်နိုင်စောချင်းချင်းစဉ်းစားဖို့လိုတယ်လို့ပြောလို့ထင်ပါတယ်။သတိကတော့အဲ့ဒီလိုအမှန်တရားလို့ဒါကိုဆုံးဖြတ်ပြီးရင်ဒါကို